ရခိုင်ပဋိပက္ခအပေါ်ပထမဆင့်အနေနဲ့စုံစမ်းစစ်ဆေးမယ်အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကိုလှုပ်အပ်တဲ့အကူအညီတွေအပြည့်အဝပေးအပ်တော်မယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတောက်ကြားနေကကတိပေးပြောကြားခဲ့တယ်လို့ The Daily Star.net မှာဖော်ပြထားပါတယ်ICC အဖွဲ့လာမယ့်လမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့စီစဉ်ထားတယ်လို့နိုင်ငံခြားရေးဌာနအတွင်းဝန် Matt Shadihu Hakit ကပြောပါတယ်။ ICC ရှေ့နယ်ချုပ် Fatu Bansuda နဲ့ဝန်ကြီးချုပ် Sheikh Hasina တို့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဲ့ဒီလိုပြောဆိုသွားတာပါ။ Rohingya အရေးကို ICC ရဲ့တရားစီရင်ရေးအောက်ကိုထည့်သွင်းထားပြီးဖြစ်တယ်လို့ပြစ်မှုကျူးလွန်ထားသူတွေကိုစစ်ဆေးစီရင်နိုင်ဖို့တရားရုံးတစ်ခုကိုလည်းစီစဉ်ထားပြီးလို့ရှေ့နယ်ချုပ် Bansuda ကပြောပါတယ်။ Rohingya အရေးနဲ့ပတ်သက်ပြီးတော့အမှုတည်ဆောက်နိုင်ရေးအတွက်ပနမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC အဖွဲ့တောင်းရောက်ကြမှာဖြစ်တယ်လို့လည်းဘန်ဆူဒါကပြောကြောင်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကို ARSA လက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသရင်းနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်ရမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ ICC ရဲ့ဝင်ရောက်ဆွတ်ဖက်မှုကိုလက်ခံမှာမဟုတ်ပေမဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်လုံတဲ့တက်တည်အထောက်အထားရှိမယ်ဆိုရင်တာဝန်ခံမှုရှိစေဖို့အတွက်အပြည့်အဝကတိပြုပါရဲလို့83ချိန်မြောက်ကုလသမဂ္ဂညီလာခံမှာမြန်မာကိုယ်စားလှယ်ကပြောကြားထားပါတယ်